OK ရိုးကျော်စစ်ထုခုဆရာဝန်ကြီးပါမောခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D အဟာရထက်ချို့တဲ့တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘလောက်များလဲဆရာ
ဗီတာမင် D ဆိုတာကတနည်းအားဖြင့်တော့ညပူတဲ့လို့လည်းခေါ်တာပေါ့နော်ညောင်ရရတဲ့အဲဆိုင်ကညီမနဲ့ကြည့်ပြီးတော့ဗီတာမင်အနေနဲ့ပြောင်းသွားတယ်ဆိုတော့ဥမာအစင်းကဗမာပြည်မှာတိတ်မရှိဘူးလို့ထင်ခဲ့ကြတာပေါ့နော်အဲ့မဲ့ဒီရတဲ့ဒလနလာကပဲ NGO တခုပေါ့သူကနေပြီးတော့မှနာဂအပြည်နယ်မှာသွားပြီးလေ့လာကြတဲ့အခါမှာဗီတာမင် D ချို့တဲ့မှုကတော်တော်များတယ်ဆိုတာကိုတွေ့ပြီးတော့မှသူအားလေးတခုထုတ်လိုက်တာအဲ့ဒါတော့များတယ်ဆိုလူပြားဆန်းလို့ရှိရင်လူ80လောက်ကဗီတာမင် D ကချို့တဲ့များတွေ့တယ်လို့ဆိုပါတယ်အဲ့ဒါအပြင်ကိုကျွန်တော်တို့ဇာဝင်တိုင်းဝိုင်းကလည်းအခုကျွန်တော်ဆိုရင်တော့ရိုးကျော်စစ်ဌာနမှာပေါ့နော်ဒီမလူနာမှာလာတဲ့လူတွေအကုန်လုံးဒီရတော့ကိုဖောက်ကြည့်တဲ့ခါမှာလည်းအဲ့လိုပဲဆရာမ90လောက်ကဗီတာမင်ဒီချိုးတဲ့နေရာကိုတွေ့ရတာပေါ့နော်။ဟိုဘက်ကဆိုလို့ရှိရင်တော့အထူးဒီသူ့ကူဆောင်ဝင်မာကြီးတို့ချိုးမှနိုင်တယ်။ဒီဘက်သူ့ရှိမှလည်းလူနာတွေကိုလာလာကတော့ဗီတာမင်ဒီနဲ့လူလာရမှာပေါ့ပေါ့နော်။သူကသူခေါင်းကိုင်းလူတို့သွေးလူတို့စီလူလာ။ဒါတွေကိုလည်းဗီတာမင်ဒီကိုချပန်းဖောက်ကြည့်လိုက်တဲ့ခါမှာဗီတာမင်ဒီချိုးတဲ့မှုက၆ပြည်နိုင်ငံတွေ့တယ်လို့လည်းသိရတာပေါ့နော်။အဲဒီကဗမာပြည်မှာဗီတာမင်ဒီချို့တဲ့မှုကတော်တော်လေးကိုများနေတယ်လို့ဆိုနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကလည်းဘယ်လိုဒီနေအောင်ကြီးကရတာဖြစ်တဲ့အတွက်ဗမာပြည်မှာလည်းနေအောင်ကြီးကဟိုတော်တော်လေးရတာပေါ့ဆရာနော်ဘာကြောင့်မလို့အခုလိုမျိုးဖြစ်လာတာလဲဆရာအရင်ရောဖြစ်ခဲ့တာရှိလား
ဒီရင်တုန်းကတော့ဒီဗီတာမင်ဒီကိုတိုင်းကြကြလဲခက်ခဲတော့သူချင်းတော့ဒီပုံမှန်အားဖြင့်တကွက်ကနေမှတိုင်းပြီးလို့မရှိဘူးပေါ့နော်အခုဒီနေ့ကစားပြီးတော့မှကျွန်တော်ကလည်းစိတ်ဝင်စားတော့ဗီတာမင် D ကိုတိုင်းလို့ရအောင်တခွက်တိုင်းမျိုးတိုက်တွန်းပြီးတော့ဗီတာမင် D ကိုတိုင်းကိုစားလုပ်တယ်။အဲတော့အရင်တော့ကဘယ်လောက်နေသလဲဆိုတော့အမှန်တမ်းနေတော့မရှိဘူးပေါ့နော်။ဒါပေမဲ့မနေဘူးလို့တော့ထင်ခဲ့ကြတာပေါ့နော်။ဘာလို့ထင်လဲဆိုတော့နေအောင်ကြီးကလည်းခဏတော့လူမှပြရအပူပိုင်းဒေသလည်းဖြစ်တယ်။နေအောင်ကြီးရတဲ့ရှင်ရလည်းများတယ်ပေါ့။များပြင်းတော့ဒီဥရောပလိုမျိုးဆောင်းရင်းရှိတဲ့ဒေသတွေမှာဗီတာမင် D နေတယ်လို့ပဲအကြံပြုသိတာရတာပေါ့။ဒါပေမဲ့ဘုရားကြီးတော့နာကြီးတဲ့အခါကျတော့ဗီတာမင် D ရနေအောင်ကြီးပြီးမှရတယ်ဆိုတော့နေအောင်ကြီးရရှိနေပေမဲ့လူတွေနဲ့နေအောင်ကြီးနဲ့တွေ့ဦးမှလည်းဗီတာမင် D ရလူတွေမှဖြစ်လာမှာဆိုတော့အခုလူတွေရဲ့နေတိုင်းမှုပုံစံပြောင်းလာလို့လို့ယူဆပါတယ်။လူတွေနေတိုင်းမှုပုံစံပြောင်းလာတဲ့အခါကျတော့သူကမနေ့ဆိုသောနေအောင်ကြီးရပြီးတော့ဗီတာမင် D ကိုဖြစ်စေတာ။လူတွေဆိုသောထားတဲ့ခြင်းကလည်းသိမရှိတော့ဘူး။အဲဒီဦးတဲ့မှာထားပြီးတော့ဆုံလောင်းနေလို့ဦးတဲ့ထားလမ်းလျှောက်တယ်လို့ဆိုတာသိနေသွားပြီးတော့အញ្ញတဲ့စကောင်ကိုရီးယားကကြည့်တိုင်းနဲ့ Facebook ဖွင့်တာနဲ့နေပြီးတော့မှမနေ့ကတော့အခုကလေးတွေဆိုလေအချောင်းမသွားရင်တော့မှလူနိုင်ကြီးလောက်မှဆယ်နိုင်ကမှထားရလို့လည်းရှိကြတယ်။အဲ့လိုမျိုးနဲ့နေအောင်ကြီးနဲ့နေပါလေရှိတာပဲ။နောက်တစ်ခုကတော့ဒီအေးရကနေပြီးတော့ဒီနေ့လုံးကလည်းနေအောင်ကြီးကမြန်မာရှိနေတယ်လူကြီးကနေအောင်ကြီးနဲ့ရှိတဲ့နေရာမှာတူရှိတာ။မနေ့မိုးလင်းဆိုရင်အချောင်းသွားလူရှင်သွားပြန်လာလို့ရှိရင်လည်းကစားရမျိုးရှိတော့ပဲနဲ့ဒီကားကကျူရှင်ပြန်သွားပြန်အောင်ဒီနေ့နေ့တက်ပြန်အောင်လို့ဆိုတော့ဒီပြင်ပနေအောင်ကြီးနဲ့လူနဲ့တည်းအခုကတော့ဒိုးလေးရှားသွားတယ်။ပြင်သွားရင်လည်းအင်းလိုလမ်းလျှောက်သွားတာမျိုးရှိလို့ကန်တက်မှတ်တယ်တမတ်တယ်လောက်တော့မှဘတ်စကားတက်ပြီးသွားတာနဲ့တက်ပြီးငါးပြီးသွားတာနဲ့ဆိုတော့လူသားနဲ့နေအောင်ကြီးဖြစ်ကြတာအိတ်မရှိတော့ဘူးဖြစ်သွားတယ်။အဲဒါကြောင့်မဲဘယ်ကင်းကြီးကချူတဲ့သွားတယ်လို့ယူဆပါတယ်။
ဟုတ်ကဲ့ဆရာကြီးဒီဗီတာမင် D ရနိုင်တဲ့ဟိုဓာတ်တွေစားတာနဲတာရော
ဟုတ်ပါလေဗီတာမင် D ကသူကဒီနေ့အဟာရတွေနဲ့မလူတာကသူကအစီမပြေဝင်နေတဲ့ပေါ့နော်အဲတော့ပုံမှန်အပြင်တော့အဟာရတွေပြည့်စုံလို့ရင်တော့ဟင်းသီးရွက်တွေများစားနိုင်တာပေါ့နော်ဒါပေမဲ့ဗီတာမင် D ရကျတော့ဒီဟင်းသီးရွက်တွေမှာလည်းတိတ်မပါဘူးသူကအစီခင်မမှနေတာဆိုတဲ့အတိုင်းတော့တိရစ္ဆာန်တွေရဲ့အသေးလိုနှလုံးလိုလူမျိုးတွေမှာနေတာပေါ့နော်အားရအုပ်လိုအလုံးလိုပဲလေလို့ဝန်လို့မှာတော့ပါတာပေါ့။ဒါပေမဲ့ဗမာပြည်ရဲ့စားသောက်မှုစနစ်ကလည်းလို့တောက်တာကလည်းလိုလီရှားတယ်။အဲငွေငွေကမှတော့ဒီနေ့ကိုလို့တစ်ခွက်တောက်တယ်ဆိုရင်ဗီတာမင်ဒီကလိုအပ်လောက်400လောက်လို့လည်းဆိုရင်ဝင်သွားရမှာ။ဗမာပြည်မှာကလို့ဒီနေ့တစ်ခွက်တောက်တဲ့လူအရင်းလိုက်တောက်ပြီးတော့နည်းနည်းစိတ်ဝင်စားလို့နိုင်မင်းရှိတော့ဒုတိယမှာတယောက်နှစ်ယောက်တောင်မရှိခင်ပေါ့။လို့ဒီတိုင်းတောက်တယ်လို့ဆိုရင်နော်။အဲ့ဒါကအဲ့ဒီထဲမှာကျိုးလို့လူလေးတစ်ခွက်လောက်မှတောက်တယ်။တစ်လမှာတစ်ခါနှစ်ခါတောက်ပဲရှိတာများတယ်။အဲ့ကြောင့်လူတောက်ပြည့်ခြင်းမရှိတော့ဗီတာမင်ကြီးရလဲစားတော့ကလည်းမဝင်။ရောင်ကြီးရလဲမရ။အဲ့ဒါနဲ့ပဲချူတဲ့ကုန်တယ်
။ဟုတ်ကဲ့ဆရာကြီး။ ဒီဖြစ်နိုင်စေတဲ့တခြားအချက်လက်တွေရောရှိသေးလားဆရာ။နောက်ဖြစ်ဖို့အန္တရာယ်များတဲ့လူမျိုးပေါ့နော်ရှိသေးလားဆရာ
။ဖြစ်ဖို့အန္တရာယ်များတဲ့လူဆိုတာကတော့ဒီစားတော့မှလည်းကိုယ်ကဆုံးလျောင်မစားနိုင်တဲ့အဆုရှိတာပေါ့နော်။ဒါဆိုတော့ဒါမှဟင်းကြီးတွေကတော့ဝယ်သားမှတူသေးသေးမရှိဘူးပေါ့နော်။ကိုယ်ကလူလူနဲ့လူတွေပစ္စည်းတွေကြတော့တောင်းတန်းကဒီကြီးနေတယ်မှာထောပတ်တို့ဒီနေတို့နွားနိုးတို့အဲ့ဒါမျိုးစားနိုင်ကြ။အဲ့တော့သူကလေလုပ်တဲ့စားရီမှာကစပိုင်းဝါရုံဝင်စားတဲ့အခါမှာကြီးမပြုံဝင်တဲ့ဗိုင်နမင်ကြီးကတော့ဝင်သွားပြီပဲအစီမပြုံဝင်တဲ့ဗိုင်နမင်ကကျတော့နေနေတာပေါ့နိအဲ့တော့သူကတော့ဒိတ်နေတဲ့လူတွေနဲ့ဒိတ်ကြီးတဲ့လူတွေသူတွေကအပြင်ထွက်လို့လူများနေပြီးတော့အဖက်ဖြစ်ချင်းဒါတဲ့ချင်းနောက် Facebook ပို့နေတဲ့ချင်းဒါနဲ့ပဲပြီးသွားတဲ့အခါမှာနေအောင်ကြီးနဲ့မဖြစ်တော့ဖြစ်တာလုံးလုံးတဲ့လူတွေကတော့မသွားမဖြစ်အပြင်ထွက်ရတာတော့ရှိတယ်သမီးကဒီနေ့မှာသူကနာကဒီလေသမားတွေပေါ့နော်သူမိကြီးလည်းလူကြီးလေလေးတို့သွားတာပဲသူတို့ဒီမှာလည်းဗီတာမင်ဒီချူးတဲ့နေတာလည်းတွေ့ရတယ်ဒါလည်းထူးခြားမှုတစ်ခုပေါ့လေအခုဒီကအရင်ကလေသမားတွေလူကျိုးပြောင်နေလေလေးမစင်းတော့ဘယ်နဲ့လေလေးစင်းနေဆိုရင်ဘယ်လိုလူကြီးရတာကအေးအပြည့်ဆုံးလက်ရှိနေနောက်ထပ်သားကြီးပေါ်တက်မအောင်ဆိုတော့ဟုတ်ထုံနေပါနဲ့သွားတဲ့လေသမားတွေလည်းပြောင်းခွဲလည်းပါလေသမားတွေမှာလည်းသိကြည့်တဲ့အခါမှာဗီတာမင်ဒီရှုတဲ့နေရာကြည့်ရတယ်။ခူးရပြီးတော့မှဗီတာမင်ဒီရှုတဲ့လူရဲ့လို့သတိမမှမတွေ့ရဘူး။လူရန်သားမောင်းလို့မအောင်ပဲ။ဗီတာမင်ဒီရှုတဲ့နေရာကိုတွေ့ပြန်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။